ဒီကေမေလ25ရက်နေ့တုန်းကအမေရိကန်နိုင်ငံမင်နီဆိုတာပြည်နယ်မင်နီယာပိလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာသေဆုံးခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲနိုင်ငံအတွင်းမြို့အတော်များများမှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့ပါတယ်ကနပြပွဲဖြစ်နေတာနှစ်လကျော်ကြာနေပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့ကိုသမ္မတ Trump ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွတ်ခဲ့တဲ့အတွက်မကျေနပ်မှုကြောင့်ပြည်နယ်ပြင်ဆန္ဒပြပွဲတွေပို့ပြီးတော့အရှိန်မြင့်လာခဲ့ပါတယ် Seattle မြို့မှာလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိခိုးဘုံတွေမျက်ရည်ယိုဘုံတွေတုံပြီးတော့နှိမ်နင်းခဲ့ပါတယ်စနေနေ့ကဆန္ဒပြသူ55ယောက်ကိုရဲကဖမ်းဆီးပြီးတပ်ဖွဲ့ဝင်20လောက်လေးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ် Texas ပြည်နယ် Austin မြို့မှာတော့မနေ့ညပိုင်းတုန်းက Black Lives Matter လူမျိုးရေးဆန္ဒပြပွဲတွေကြားမှာတနတ်သမားတဦးကကားတစ်စီးတည်းကိုပစ်ခတ်ခဲ့တဲ့အတွက်လူတစ်ယောက်သေဆုံးခဲ့ပါတယ် Kentucky ပြည်နယ် Louisville မြို့မှာလည်းလူမဲအမျိုးသမီးတဦးဖြစ်တဲ့ Breonna Taylor ရဲ့အိမ်ကိုရဲကအတင်းဝင်ရောက်ခဲ့တာကနေအဲ့ဒီအမျိုးသမီးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တရားမျှတမှုတောင်းဆိုဆန္ဒပြနေကြပါတယ်ဒီအမျိုးသမီးရဲ့အတူနဲ့မိတ်ဆွေကရဲတွေကိုကြွကြော်ဝင်ရောက်သူတွေလို့ထင်ပြီးပစ်ခတ်တာကနေရဲကပြန်ပြီးပစ်ခတ်တဲ့အတွက် Taylor သေဆုံးခဲ့တာပါဒီဖြစ်ရမှာရဲအရာရှိတူထဏ်ရရခဲ့ပါတယ်။တခြားရဲအရာရှိတွေကိုအေးအေးယူခဲ့တာတော့မရှိပါဘူး။ဒီဖြစ်ရအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့လက်နက်ကင်ဆောင်ဆန္ဒပြတဲ့လူမဲ NFAC အဖွဲ့ခေါင်းဆောင်ကပြောပါတယ်ရှင်။